လာမယ့်နှစ်နှစ်အတွင်းမှာမြန်မာနိုင်ငံကကရင်ဒုက္ခသည်2000ကျော်ကိုလက်ခံသွားဖို့ရှိတယ်လို့ကနေဒါနိုင်ငံကကြေညာပါတယ်ကိုပိုင်ကြတဲ့ငွေအတွက်လက်နက်ကင်လှူရှားနေတဲ့ KN မျိုးသားအစည်းအရုံး KN ရပေါ်မှာ1995ခုနှစ်ကလေးကစစ်ဆေးရကစစ်ဆင်တိုက်ခိုက်မှုတွေတိုးမြင့်လုပ်နေတာကြောင့်လူနည်းစုကရင်တိုင်းသားတွေဟာမြန်မာနိုင်ငံကနေဆုံးခွာထွက်ပြေးကြရပါတယ်။ဒီဒုက္ခသည်အများစုဟာနှစ်ပေါင်း20ကျော်လောက်ထိုင်းနိုင်ငံအတွင်းကဒုက္ခသည်စခန်းတွေမှာနေထိုင်နေရသူတွေပါ။ထိုင်းမြန်မာနယ်စပ်ကကရင်တိုင်းသားဒုက္ခသည်3,400ကိုတတိယနိုင်ငံတွေမှာအခြေချနေထိုင်နိုင်ဖို့အတွက်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကနေကနေဒါနဲ့အခြားနိုင်ငံတွေနဲ့အတူပူးပေါင်းဆောင်နေလျက်ရှိပါတယ်။ဒုက္ခသည်တွေအနေနဲ့လုံခြုံစိတ်ချရတဲ့ပတ်ဝန်းကျင်မှာအခြေချနေထိုင်နိုင်ဖို့ကုညီရအောင်ကနေဒါနိုင်ငံအနေနဲ့နီးလန်းရှာနေတယ်လို့ကနေဒါနိုင်ငံရဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနဝန်ကြီးဒန်နီဖင်လေးကပြောပါရတယ်။ပြီးခဲ့တဲ့နှစ်ကတော့ကရင်ဒုက္ခသည်130ကိုလက်ခံဖို့ကနေဒါနိုင်ငံကသဘောတူခဲ့ပါရတယ်။912ဦးကတော့ကနေဒါနိုင်ငံကိုအခုရောက်ရှိနေပြီဖြစ်ပါတယ်။